အမေရိကန်ပြည်ထောင်စုမှာဆွေရလုပ်ငန်းတွေစိတ်တပိုင်းရန်နာထားတာကိုဆုံးသတ်ဖို့အတွက်သမရအင်ပီတော်ကအရာရှိတွေနဲ့လွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တင်းနေမှုနေမှာထပ်ပြီးတော့တွေ့ဆုံကြဖို့ရှိပါတယ်။အဆွေရလုပ်ငန်းတွေစိတ်တပိုင်းရန်နာထားတဲ့အတွက်ထောင်နဲ့ချီတဲ့ Federal ဝန်ထမ်းတွေထိခိုက်မှုရှိနေတယ်လို့အမေရိကန်ပြည်သူတွေအတွက်ဆွေရလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အတော်လေးကိုအဆင်မပြေနှောင့်နှေးမှုတွေကြုံနေရပါတယ်။အဆွေရလုပ်ငန်းတွေရပ်ထားတာအခုဆိုရင်တော့သတင်းသုံးပတ်ထက်ကိုဝင်လာပြီဖြစ်ပါတယ်။ဒီကနေ့နှစ်ဖက်ဆွေးနွေးမဲ့အကြောင်းအရာတွေမှာအဓိကချက်ကတော့နေဆက်လုံခြုံရေးကိစ္စဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တာဖို့ဆိုပြီးတော့အမေရိကန်မက္ဆီကိုနေဆက်မှာတရင်ဆောက်လုပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်က$5.6 billion လွှတ်တော်ထံကနေပြီးတောင်းခံထားပါတယ်။လွှတ်တော်ဘက်ကဒီမိုကရက်အမတ်တွေကတော့ဒီတရင်ဆောက်လုပ်မဲ့အသုံးစရိတ်ကိုချမပေးနိုင်ဘူးဆိုပြီးပြောနေပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ဒီမိုကရက်ခေါင်းဆောင် Nancy Pelosi ကလည်းဒီတရင်ဆောက်လုပ်မဲ့အစီအစဉ်ဟာကျင့်ဝတ်အရမညီညွတ်ဘူးလို့ဝေဖန်ပါတယ်။သမ္မတထရမ့်ကတော့အခုတနင်္ဂနွေနေ့မှာသူ့ရဲ့အကြီးတန်းအရာရှိတွေနဲ့နေဆက်လုံခြုံရေးပါဝင်အခြားကိစ္စရပ်တွေကိုကမ့်ဒေးဗစ်သမ္မတပန်းဖြစ်စကမှာဆွေးနွေးမယ်လို့မနေ့ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။စလင်နေ့လုံကတော့လွှတ်တော်ခေါင်းဆောင်နေနဲ့အင်ပီရိုအရာရှိတွေဒီအစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးကြိုးပမ်းခဲ့ကြပြီးမဲ့အောင်မြင်တိုးတက်တာမရှိခဲ့ပါဘူး။ဒီဆွေးနွေးပွဲအတွက်မှာဒုတိယသမ္မတ Mike Pence ကိုယ်တိုင်ပါဝင်ခဲ့ပြီးတော့သူကတော့ဆွေးနွေးပွဲဟာရလက်ကောင်းနေရခဲ့တယ်ဆိုပြီးတော့ Twitter အကောင့်မှာရေးပါတယ်။ဒါပေမဲ့လို့တိတ်မကြခင်မှာပဲသမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့အဲ့ဆွေးနွေးပွဲကနေပြီးတော့ဘာရလမှမရှိခဲ့ဘူးနောက်နေ့မှဆက်မယ်ဆိုပြီးတော့ပြန်ရေးပါတယ်လက်တလုံးမှာတော့အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားတဲ့အတွက်အစိုးရဝန်ထမ်း၈သိန်းလောက်အလုပ်ဆင်းမရတာတော့ဒါမှမဟုတ်အလုပ်ဆင်းပေမဲ့လစာမရကြပဲဖြစ်နေရတယ်လို့အစိုးရဘဏ္ဍာငွေနဲ့လဲပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုမျိုးနေရာတွေကိုလည်းပိတ်ထားပါရခင်ဗျာ